ဒေါက်တာအိမောင်ရှင်ဒီပြည်ထောင်စုလွှတ်တော်ကပြင်ဆင်မဲ့နိုင်ငံရေးပါတီမှတ်ပုံတင်တဲ့ဥပဒေမှာဘယ်လိုပြောင်းလဲတွေကွာခြားမှုတွေရှိနိုင်မလဲရှင
်ဒီနိုင်ငံရေးပါတီများမှတ်ပုံတရားနဲ့ပတ်သက်လို့ဖွဲ့စည်းပုံမှာတော့ရေးထားတာရှိတယ်ဖွဲ့စည်းပုံမှာတော့ကျွန်တော်ထင်တယ်ဒါဟိုပုံမှန်တော်တော်များပါတာပေါ့နော်အဓိကဒေါက်တာဝန်အရေးဆုံးပါကိုလက်ခံရမယ်နော်နောက်စစ်မှန်ပြီးစီကံပြုတ်သွားတဲ့ဒီမိုကရေစီနိုင်ငံလို့နော်ဒါအဲဖွဲ့စည်းပုံခြေခံဥပဒေလို့အဲ့ဒါလေးတွေပြင်နိုင်ငံရေးပါတီကခုနကနိုင်ငံရေးပါတီဖက်ပုံနဲ့ဥပဒေမှာပါတဲ့အခြေအနေကိုလက်ခံအောင်ပါပေါ့ဆိုတော့ဒီနိုင်ငံရေးပါတီဖြစ်ကျွန်တော်တို့ဒီပြတ်ထမ်းမဲ့ဖက်ပုံနဲ့ဥပဒေစာလေးပဲနိုင်ငံရေးပါတီတွေဖက်ပုံတင်လာအောင်ကျွန်တော်တို့ဝင်ပေါက်ကိုဟိုရှစ်ပေးရင်တော့ပိုကောင်းတာပေါ့ဟိုအဲ့ဒီမှာတချို့ကန့်သတ်မှုတွေကိုဟိုအများဟိုအမြင်ကြီးကြီးလေးလေးဆွေးနွေးလို့ရအောင်လေစည်ရနာကောင်းကောင်းနဲ့ပုဂ္ဂိုလ်ရေးမပါပေးနဲ့လေအဲ့လိုမျိုးတွေရှစ်ပေးနိုင်တဲ့ဥပဒေလေးတွေဖြစ်လာရင်တော့ဖြစ်ကျွန်တော်ထင်တယ်နိုင်ငံရေးပါတီမပုံနေတဲ့ဥပဒေကိုပြည်ပြင်းနေဆိုတဲ့ခါလေးကအများကနော်ဒါဟိုတကယ်စေရနာကောင်းနဲ့ပြည်ပြင်းနေလို့ဟိုမြင်တော့မှာပေါ့အဲ့ဒါမျိုးလေးတွေဖြစ်ရင်ကျွန်တော်ထင်တယ်ဒါပါတီသစ်တွေအများကြီးဝင်လာနိုင်ပါတယ
်ဆရာတို့ကဒီအမျိုးသားလွှတ်တော်မှာလည်းရွေးကောက်ပွဲနဲ့ဆိုင်တဲ့ဥပဒေတချို့ပေါ့နော်ပြန်လည်ပြင်ဆင်တယ်လို့သိရတယ်ရှင်ဆိုတော့ဒါတွေကတကယ်ကိုပို့ပြီးထိရောက်လာတဲ့ချက်တွေလားပို့ပြီးတော့ဒီမိုကရေစီနီးကြတဲ့ချက်တွေဖြစ်လာပါလားရှင်
ရွေးကောက်ပွဲနဲ့ပတ်သက်လို့နော်အမျိုးသားလွှတ်တော်ရောပြည်သူ့လွှတ်တော်ရောအဲလိုရွေးကောက်ပွဲဥပဒေတွေရောပြန်ပြင်လာတယ်လို့ရှိပါတယ်အဲ့ဒါလေးပဲဟိုပြီးခဲ့တဲ့ဆိုရလက်ထက်ကသုံးလုံးလေးနဲ့အခုနော်လျှို့ညင်းအောင်ပြန်ပြင်လာလေးရှိပါတယ်အထူးသဖြင့်ကျွန်တော်တို့သိထားမိတာကဒီကော်မရှင်ဆက်စင်ရဲ့လုပ်ပိုင်ခွင့်တွေကိုလေဟိုတုန်းကရိုးထွေးနေတာနည်းနည်းလေးရှိတာကိုတည်တန့်လေးပြအောင်ဟိုလိုလိုတည်ပြဥမာမြို့နယ်ကော်မရှင်အဖွဲ့ဆိုတာဝန်လည်ပြောရင်ရွေးကောက်ပွဲရဲ့အခြေခံချက်လက်တူကိုစတင်နော်စုဆောင်ရပြီးတော့ကြီးညာပေးရတဲ့နေရာလေးပေါ့အဲ့တော့အခုကတော့မြို့နယ်ကော်မရှင်ကရွေးကောက်ပွဲကိုမေးယုံမှုတွေနဲ့ကျင်းပပေးရတယ်ပြီးရင်ဟောပေါ့အနိုင်ရှုံးနဲ့ပတ်သက်တဲ့ဟိုမေးအနေများစီရင်ကိုကြီးညာပေးရတာပေါ့လေအခုကတော့အဲ့ဒါမျိုးမဟုတ်တော့ဘူးပေါ့မြို့နယ်ကော်မရှင်ကအဲ့လိုရွေးကောက်ပွဲရှင်တဲ့ပုဂ္ဂိုလ်တွေရဲ့ရတဲ့မေးစီရင်ကိုအတည်ပြုတယ်အဲ့ဒါလေးကိုကြီးညာနိုင်အောင်ကျင်းနေရွေးကောက်ပွဲကော်မရှင်တိုင်းဒေသရွေးကောက်ပွဲကော်မရှင်ကိုတင်ပြပြီးကမှာလေအဲအဲ့ဒါမျိုးအစီအလေးတွေနဲ့ဆိုတော့လုပ်ပိုင်ခွင့်လေးတွေကတော့ဟိုရိုးထွေးမသွားတော့ဘူးပေါ့
ဆရာတို့ဒီလွတ်တော်ရဲမှာလည်းတက်မတော်ဘက်ကနေပြီးတော့သူတို့25ရာခိုင်နှုန်းပါဝင်နေတဲ့အခန့်ကဏ္ဍရောဘယ်လိုအနေထားရှိပါလဲရှင
်သူတို့ပါဝင်တဲ့အနေထားကလေဟိုစိုးစည်းညကျွန်တော်တို့ဒီအများဆန္ဒကိုလွှမ်းမိုးနိုင်တဲ့သဘောလို့ရှိပါဘူးလက်ရှိချိန်ထဲမှာကြည့်ရတာသူတို့လေဟိုသူတို့ဘက်ကလည်းလေလျိုးညင်ထွေးဆိုတာပဲဒါပေါ်လာနေကြပါတယ်ဆိုတော့ဘလို့မှလည်းဒီ25ရာခိုင်နှုန်းဟာဟိုတုန်းကစိုးရင်နေကြတို့လေစိုးရင်ကြလေရှိတဲ့ပုံတော့မပေါက်ဘူးအဲဒါပေမဲ့လို့25ရာခိုင်နှုန်းတို့ပုံကိုယ်တွေဟာအဲသူတို့နဲ့ထိတွေ့ဆက်ဆက်တဲ့ကဏ္ဍလေးတွေမှာကြာရင်လို့ဖြစ်တာဆွေးနွေးနိုင်ခွင့်လေးတွေဆွေးနွေးခွင့်လေးတွေကျွန်တော်တို့တွေ့ပါတယ်အဲဆွေးနွေးကြပါတယ်ထို့သဖြင့်ဒီငင်းကြရင်လည်းပတ်သက်လို့ကဏ္ဍလေးတွေပေါ်လာရင်ဟိုဆွေးနွေးဖို့သူတို့မှဟိုစာလုံးစာသားစာတမ်းလေးတွေပါလာပါတယ်အရေးအားလေးတွေကတော့ထူကြတာပေါ့နော် direct ထိဆက်တဲ့ကဏ္ဍလေးတွေနဲ့ပတ်သက်လို့ပြသူတို့မှာအဲသူတို့ရဲ့ဆန္ဒတွေကိုဖော်ပြဆွေးနွေးဖို့အဆင်သင့်ရှိပါတယ်အဲ့ဒါလေးကလည်းအဲတော်တော်လေးကောင်းပါတယ်က
အခုလိုပြောပြရတဲ့ကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့ပါဗျာဟုတ်ကဲ့ပါ